အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်သမ္မတဒေါ်နယ်ထရန့်ကအဆိုပြုထားတဲ့ Brett Kavanaugh ကဒီကနေ့အင်္ဂါနေ့မှာတော့အထက်လွှတ်တော်အမတ်တင်နဲ့စတင်တွေ့ဆုံဆွေးနွေးနေပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်အတူတူရွှေလွှတ်တော်မှာအခြေအနေဖြစ်မဲ့ကြားနာမှုတွေမတိုင်ခင်တရားသူကြီးချုပ်နေရာအတွက်ပို့ပြီးတော့တရားစီဖို့အထက်လွှတ်တော်အမတ်တွေရဲ့ထောက်ခံမှုကိုရဖို့ပထမဆုံးအဆင့်အနေနဲ့ Brett Kavanaugh ကကြိုးပမ်းတာဖြစ်ပါတယ်။အငြင်းစားရှိတော့မဲ့အမေရိကန်တရားရုံးချုပ်တရားသူကြီးအန်တိုနီကနေဒီရဲ့နေရာမှာအစာတို့ခန့်အပ်နိုင်ရေးသူ့ကိုအမိတင်သွင်းဖို့သမ္မတကရွေးချယ်လိုက်တာဖြစ်ပါလေ။နိုင်ငံတော်တရားရုံးချုပ်တရားသူကြီးယာရုနေရာအတွက် Brett Kavanaugh ဟာအရေးအချင်းအပြည့်စုံဆုံးနဲ့အထိုက်တန်ဆုံးဖြစ်တယ်လို့မနေ့တင်းလာနေ့ညမှာအင်ဂျီရောကနေသမ္မတထရန့်ကကြေညာခဲ့တာပါ။သူဟာနိုင်ငံတော်ဝန်ကိုစေရောကိုပါနှိမ့်ညွတ်ဆောင်ရွက်ခဲ့တဲ့ထူးချွန်ချက်မြက်တဲ့တရားသူကြီးတစ်ဦးဖြစ်တယ်လို့လည်းသမနာကမင်းညာကရုပ်တံကနေကြီးညာရာမှာထည့်သွင်းပြောဆိုသွားပါတယ်။ဖေဒရယ်တရားသူကြီးအဖြစ်ဆယ်နှစ်တာတာဝန်ထမ်းဆောင်ခဲ့သူကွန်ဆာဗေးတီဝါရီအသက်53နှစ်အရွယ် Brett Kavanaugh ဟာအစိုးရအဖွဲ့တွင်နိုင်ငံရေးအငင်းပွားမှုတွေနဲ့ပတ်သက်ပြီးလည်းအတွေ့အကြုံရှိသူဖြစ်ပါတယ်။တရားသူကြီးအဖြစ်တာဝန်မျိုးစေကာလတုန်းကတော့သူကသမနာဘေးကလင်တန်ရဲ့လက်ထောက်ဥပဒေအကြံပေးတူတည်ဆုံမှုကိုကြီးကြပ်ဆောင်ရမ်းခဲ့ပါတယ်။ဒါပြင်သမနာကလင်တန်နဲ့အင်ဂျီရောအလုပ်တင်တူတို့ကြားအချစ်ဆက်လက်နဲ့ပတ်သက်ပြီးအရေးယူဖို့ဆောင်ရမ်းစစ်ဆေးမှုရဲ့ကနေဦးလုံမှန်းဒီမှာလည်းပါဝင်ဆောင်ရွက်ခဲ့ပါတယ်။နောက်ပိုင်းမှာတော့သမရဘုရှေအမှုတန်းတူဖြစ်လာပြီးသမရရဲ့ခင်းစီတွေမှာမကြခဏဆိုသလိုအတူလိုက်ပါခဲ့ပါတယ်။ကက်သလစ်ဘာသာဝင်တူဖြစ်ပြီးနိုင်ငံမှာအရေးကြီးတဲ့ပရိသေဖြတ်ချပိုင်ခွင့်ဥပဒေနဲ့ပတ်သက်လို့လည်းသူ့ရဲ့ရည်တည်ချက်အပေါ်ဆွေးနွေးမှုတွေထွက်ပေါ်နေပါတယ်။သူဟာရေးတက်ကတူဥပဒေကြောင့်စင်တယောက်ဖြစ်ပြီး2006ခုနှစ်ကစလို့ Washington DC ရဲ့ယူကန်တရားရုံးမှာတရားသူကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တာပါ။အခုအစားထိုးတာဝန်ထမ်းဆောင်ရမယ့်တရားသူကြီးကနေဒီရဲ့လက်ထောက်ဖြစ်တဲ့တာဝန်ထမ်းရသူဖြစ်ပါလိမ့်ရှင်။